အာရှ်တွေ့ကြတွေကိုနှိမ်နှင်းဖို့အတွက်အီရတ်ကိုရောက်နေတဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေပြန်ပြီးထွက်ခွာရေးအတွက်အမေရိကန်နဲ့အီရတ်အစိုးရတို့ကြားပထမအကြိမ်ဖြစ်တဲ့တင်းဝင်းဆွေးနွေးပွဲကိုဘက်တက်မှာစနေနေ့ကကျင်းပခဲ့တယ်လို့အီရတ်ဝန်ကြီးချုပ်မဟာမိတ်ရှီယာအယ်ဆန်ဒန်နီကပြောပါတယ်။လက်ရှိဖြစ်ပေါ်နေတဲ့အစ္စရေးဟာမတ်စ်ဘွဲကိုဆန့်ကျင်တဲ့အနေနဲ့ ကိုစတင်ခဲ့တာလေဖြစ်ပါတယ်အခုလိုတက်တွေရုပ်သိမ်းရေးနဲ့ပတ်သက်ပြီးနှိမ့်တိုင်းကော်မတီတက်ဖွဲ့စည်းအစီအစဉ်ကိုပြီးခဲ့တဲ့နှစ်ထဲမှာပရမဆုံးဆွေးနွေးခဲ့တယ်လို့အမေရိကန်ကပြောပါတယ်အီရတ်ကအမေရိကန်ဝင်ရောက်တိုက်ခိုက်ခဲ့တဲ့2003ခုနှစ်ကစပြီးအီရတ်မှာအမေရိကန်တက်တွေရှိနေတာပါဒါပေမဲ့2014မှာတော့အီရတ်အစိုးရရဲ့
ISS တွေကြောင့်နှင်းနှင်းမှာကူညီဖို့ထောင်နဲ့ချီတဲ့တက်တွေပြန်ပြီးပို့ပေးခဲ့တာပါ။အီရတ်မှာ ISS တွေထိန်းချုပ်တဲ့နယ်မြေတွေပြန်ရခဲ့တဲ့အပြင်2020မှာအီရန်ဗိုလ်ချုပ်ကြီးကက်ဆမ်ဆိုလီမာနီနဲ့အီရတ်စစ်သွေးကြွခေါင်းဆောင်အဘူမာဒီအယ်မိုဟန်ဒစ်တို့အမေရိကန်လေကြောင်းတိုက်ခိုက်မှုမှာသေဆုံးခဲ့တဲ့နောက်မဟာမိတ်တက်တွေပြန်ပြီးဆုတ်ခွာဖို့အတွက်အီရတ်အာဏာပိုင်တွေကမကြမ